ထရင်းကြီးလကန်ကနေစက်တင်ဘာ5ရက်နေ့ကခရက်ရှာကော်မတီနိုင်ငံကိုစားပြုကိုယ်စားလှယ်စစ်ဆေးရေးကော်မတီကိုခန့်အပ်ပြီးဖွဲ့စည်းခဲ့ပေမယ့်ကော်မတီအစည်းအဝေးမထိုင်နိုင်တာကြောင့်တမတ်ကြီးဦးကျော်မုံထွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဖြစ်ဆက်ပြီးရှိနေမယ်လို့ကုလအရာရှိသူပြောဆိုချက်ကိုကိုကာပီ RFA သတင်းဌာနကရေးပါတယ်။ဒါပေမဲ့ဒီလိုဆက်ရှိနေတာဟာနောက်နေ့ထရင်းကြီးလကန်ထိတာဝန်ယူမှာလားအခုညီလာခံမှာကိုစားပြုမှုကိုဆိုလိုသလားဆိုတာကတော့မရှင်းသေးပါဘူး။တမ္မကြီးဦးကျော်မိုးထွန်းကလက်ရှိကုလသမဂ္ဂဆိုင်ရာမြန်မာအမြင့်ဆုံးတမ္မကြီးဖြစ်တဲ့ထရီနီလာကန်ကိုတက်အောင်နေတာဖြစ်ပါတယ်။လန်ဒန်အခြေစိုက်မြန်မာ Accountability Project အဖွဲ့ထောက်ပြန်ချက်မှာတော့တမ္မကြီးဦးကျော်မိုးထွန်းကိုတမ္မကြီးဖြစ်ဆက်ထားဖို့အတွက်ကော်မတီကဆုံးဖြတ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ကိုယ်စားလှယ်စစ်ဆေးရေးကော်မတီခန့်ဖွဲ့စည်းခဲ့ပေမယ့်အစည်းအဝေးကိုဂုတင်ချီမထိုင်နိုင်သေးတဲ့အတွက်အခုရှိပြီးသားနိုင်ငံကိုယ်စားလှယ်တွေကပဲကုလသမဂ္ဂကိုစားပြုနေတာလို့သိရပါတယ်။အရင်နှစ်တွေတုန်းကလည်းကော်မတီအစည်းအဝေးမခေါ်နိုင်တဲ့အတွက်ကိုယ်စားလှယ်စစ်ဆေးမှုဆိုင်ငံထားပြီးလက်ရှိကိုယ်စားလှယ်ကပဲကုလသမဂ္ဂမှာတာဝန်ယူနေရတာဖြစ်ပါတယ်။နောက်ဆုံးဖြစ်သူမှုအတိအကျသိရဖို့ VOA ကစုံစမ်းနေဆဲဖြစ်ပါတယ်။ VOA နဲ့တမ်မကြီးတွေ့ဆုံမင်းမြန်းကမှာတော့အရင်နှစ်တွေအတိုင်းကိုယ်စားပြုမှုစစ်ဆေးကိုဆိုင်ငံထားပြီးသူပဲတာဝန်ယူရဖို့ရှိတယ်ဆိုတာကိုတမ်မကြီးဦးကျော်မိုးထွန်းကအရေးမပေါ်ပြောပါတယ်။လက်ရှိစစ်ဆေးကော်မတီမှာတော့ကုလအမြင့်ဆုံးအဖွဲ့ဝင်၃နိုင်ငံဖြစ်တဲ့ American ပြည်ထောင်စုတရုတ်ရုရှားတို့ပါဝင်နေကြပါကုလသမဂ္ဂဆိုင်ရာမြန်မာတမ္မကြီးဖြစ်တဲ့လက်ရှိမှာဥထုံမုံထွန်းကဆက်ရှိနေတာဖြစ်ပြီးအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတယုံကစစ်တမ်းမှုဘုံမူကြီးအောင်သူရင်ကိုကုလသမဂ္ဂဆိုင်ရာတမ္မကြီးဖြစ်တဲ့အတီးပြုတ်ပေးဖို့စစ်ကောင်စီဘက်ကအမည်စင်တင်သွင်းထားတာဖြစ်ပါတယ်။တမ္မကြီးဥထုံမုံထွန်းက2021စစ်တပ်အာဏာသိမ်းမှုကိုလက်မခံဘဲဂျွန်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ပွဲအနိုင်ရအစိုးရကိုပဲဆက်ပြီးကိုစားပြုထားတာလည်းဖြစ်ပါတယ်။